စကိုင်းနိုင်ငံကဒီဖြစ်စဉ်တွေဟာဇူလိုင်လ13ရက်နေ့ကဖြစ်ပွားခဲ့တာပါဝမ်တိုမြို့နယ်မှာအဓိကဖြစ်ပွားခဲ့တာကတော့ဂျိုးတောင်ကျေးရွာအုပ်စုအတွင်းမှာဖြစ်ပွားခဲ့တာလို့ဒေသခံပြောသားသူကပြောပါတယ
်13ရက်နေ့ကိုဒီတောင်းလာဝင်နေကသူကဝမ်တိုမြို့နယ်ဖြစ်တဲ့အင်းမရွာအလဲကျုံးရွာသုံးကျေးရွာညောင်ကြီးရွာအဲ့ကိုအိမ်ကိုစဝင်လာတယ်ကဝင်ပြီးတော့စကဏီဆွဲရွာမှာတိုက်ပွဲအသေးစားဖြစ်တယ်ကဒီလိုတူဦးနဲ့ပကပတူအတက်ခံတယ်ကစကောင်းဝင်လာပြီသူအတန်ကြာတော့အရင်ကြီးကြရရပါလိမ့်ကြည့်ရရအလုံးပေါင်းဆိုရင်314လောက်ရှိရတယ်လူတွေနဲ့ဆိုရင်တော့9000ဆိုတော့ရှိနေတယ်ကြီးကြရရကြီးရတယ်တော်တဲ့ကြီးရတယ်ကသာမန်ကြီးခါလေးပါတော့ယူသွားတော့ဗ
ျထွက်ပြေးကြတဲ့ရွာတွေဟာဂျိုးတောင်ဈေးသက်ကျူရောအင်းပင်ပန်းညိုစကန်နီရွာသာဆေးကင်းကုန်းမကြီးကုန်းစတဲ့ရွာတွေပါဝင်ပါတယ်ဝန်တို့ကာကွယ်အဖွဲ့တွေရဲ့လူမှုကွန်ရက်ဆံမျက်နှာမှာတော့13ရက်နေ့ကဂျိုးတောင်ကျေးရွာအုပ်စုကပြည်သူ400ကျော်တိမ်းရှောင်နေကြရကြောင်းဇူလိုင်လ14ရက်နေ့မနက်မှာစစ်ကြောင်းကထွက်ခွာသွားပေမဲ့ဒေသခံတွေဟာနေရက်မပြောင်းရဲသေးကြောင်းဖော်ပြထားပါတယ်13ရက်နေ့မနက်ပိုင်းမှာအင်းတော်မျိုးနဲ့မဲဆာရွာမှာရောက်ရှိနေတဲ့စစ်ကောင်စီစစ်ကြောင်းဟာအလဲစိတ်ရွာကိုဝင်ရောက်လာတာကြောင့်ဒေသခံတွေတိမ်းရှောင်နေကြရသလိုကျေးရွာနေငါပစ္စည်းတွေဖျက်ဆီးခံရတာတွေရှိကြောင်းအင်းတော်ဒေသခံတို့ကပြောပါတယ
်မနေ့ကတော့ဝင်လာတာခင်ဗျာအလဲစိတ်ကခင်ဗျာအလဲစိတ်ကုန်ဆောင်ပြရတာခင်ဗျာ1000ကျော်လောက်ပဲရှိမယ်ခင်ဗျာပတ်ဆံရှိမယ်ထင်တဲ့အိမ်လေးကိုမွေနောက်ပြီးတော့သူရကျင်တာကုန်ယူလာတာပေါ့ဗျာဆိုင်ကယ်တို့ဘာလို့ကတော့မိချို့ထားရတာပေါ့တော့ဟိုဆိုင်ကယ်တုံးကြီးဟုတ်ကဲ့ခင်ဗျာဒီဟာတော့မိမချို့ဘူးခင်ဗျာအဲ့လိုဆိုင်ကယ်တို့ဘာလို့လဲမိချို့သွားတာခင်ဗျာ
စစ်ကောင်စီစစ်ကြောင်းဟာအင်အား900ကျော်လောက်ရှိပြီးညနေပိုင်းမှာမဲဆာကိုပြန်သွားခဲ့ပါတယ်။စကိုင်းတိုင်းအင်းတော်နဲ့ဝမ်တိုမျိုးနယ်တွေကအခြေရွာတွေထွက်ပြေးတိမ်းရှောင်နေရတဲ့နဲ့ပတ်သက်ပြီးစကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကလူမှုရေးဝန်ကြီးဦးဝေးလိုင်ကိုဆက်သွယ်မိမျက်ရံမှာတော့သူကအခုလိုပြန်လည်ပြေကြပါတယ်
။ပြီးသွားတဲ့ကိစ္စတွေဆိုရင်တော့ကျွန်တော်တို့ပြန်ကြည့်ကြပါတော့။လက်ကလုံးဖြစ်နေတဲ့ကိစ္စတွေဆိုရင်တော့သတင်းနဲ့ပတ်သက်တဲ့လုပ်ငန်းလုပ်တဲ့ဌာနမဟုတ်တဲ့အခါကျတော့အချက်နဲ့နောက်ကျလာဖြစ်နိုင်ပါတယ်။အခုမရှိတော့တဲ့ဒီစားတော့ကျွန်တော်တကယ်မသိသေးဘူးဒါပေမဲ့တကယ်မြေမြာဖြစ်နေတာဆိုရင်လည်းအစိုးရစစ်ကြောင်းကလို့သတိတာသဘောမပြေပါဘူ
းဇူလိုင်လ10ရက်နေ့ကမဲဆာရဲစခန်းကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ရဲနဲ့ပြူစော်သည့်30လောက်တိုက်ဆုံကြောင်းဒေသခံ PDF အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ဒီတိုက်ခိုက်မှုဖြစ်ပွားပြီးနောက်မဲဆာရွာနဲ့တမိုင်ကျော်ဝေးတဲ့အလဲစိတ်ကိုစစ်ကောင်စီစစ်ကြောင်းကဝင်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ